လူပောင်တက်ကနေပြီးတော့ဒီအစိုးရအသင်းနဲ့တိုင်းသားအင်အားစုတွေကြအကြက်တဲဆိုတဲ့အစီရင်ခံစာတစ်စောင်ပေါ့နော်ထွက်လာတာတွေ့ရတယ်အဲ့တော့အဓိကဘာပြောချင်တာလဲခင်ဗျအ
ဓိကကကျွန်တော်တို့နိုင်ငံမှာပြည်ရင်းစစ်ဖြစ်နေတဲ့ကိစ္စကကျွန်တော်တို့နိုင်ငံသားအားလုံးမှာတာဝန်ရှိတယ်ဒီကိစ္စကိုတားနိုင်စီးနိုင်ရင်ကောင်းတယ်ဒါကြောင့်မလို့ဒီပြည်ရင်းစစ်ဒီအားကြောင့်ဖြစ်တယ်လေနောက်ခံအကြောင်းရင်းတွေဘယ်လိုရှိတယ်လဲအဲ့ဒါတွေကိုဖြေရှင်းမယ်ဆိုရင်ဘယ်လိုသိသဘောထားနဲ့ကျွန်တော်ချင်းကပ်သက်မလဲဆိုတဲ့ကိစ္စတွေအပေါ်မှာဒီနေ့ရည်ဆွေးနွေးပတ်တည်ချာထဲမှာပို့ပြီးနားလည်မှုတွေပြည့်စုံသွားအောင်ကျွန်တော်အချက်လက်အားဖြင့်ဖလေတဲ့သဘောမျိုးနဲ့ဒီအခြေခံလောက်ထုတ်ပြန်တာဖြစ်ပါတယ်
အဲ့တော့ဒီလက်နက်ကင်တိုင်းရင်းသားအင်အားစုတွေကဒီလွတ်လပ်ရပြီးတဲ့အတော်လိုင်းဆင်နွှဲလာတာပေါ့ဆိုတော့အဲ့ဒီတုန်းကထားရတဲ့သူတို့ရဲ့ညီမှန်ချက်တွေရှိတယ်အဲ့တော့အခုနောက်ပိုင်းမှာရောအဲ့ဒီညီမှန်ချက်တွေရွယ်ချက်တွေအတိုင်းပဲတွေ့ရလားဘလို့အခြေအနေအပြောင်းလဲတွေတွေ့ရလဲ
ဒီပြည်ထောင်စုကိုကျွန်တော်စတိုက်ကြတာကကဒီမိုကရေစီမပြည့်စုံတာနောက်ပြီးတော့မှအမျိုးသားတန်းတူရည်နဲ့ကိုယ်ပိုင်ပြဌာန်းခွင့်တွေကိုမပေးတာအဲ့ဒီကောင်ကအာဏာရအစိုးရကြီးကရစ်ပတ်ခဲ့တာအဲ့ဒါဒီကြောင့်ပြည်ထောင်စုကစစ်ခဲ့ကြတာအခုအခြေအနေမှာပြန်ကြည့်တဲ့အခြေအနေကြတော့လည်းဒီမိုကရေစီရှိသလားဆိုတော့မရှိဘူးအမျိုးသားတန်းတူခွင့်နဲ့ကိုယ်ပိုင်ပြဌာန်းခွင့်ကိုအမခံမလားဆိုတော့လည်းအမခံဘူးအခုလည်းပဲဒီတိုင်းနဲ့ဖြစ်နေတယ်ဖြစ်နေတော့ဖြစ်စရတာထိုးစစ်တည်ဖြစ်နေဆိုလို့ရှိရင်အချိန်ကြီးပြန်ဖြစ်နေအချိန်ကြီးပြန်ကြီးနေဆိုတဲ့အနေအထားအခုလည်းပဲရှိပါတယ
်နာဖာနာဝဒခေတုံကတော့ဒီအပြစ်ခတ်ရက်ငင်းငင်းလောက်တာမျိုးတွေရှိခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီတော့ကရောဘလို့အချိန်တွေမျိုးနဲ့သူတို့လုတ်ခဲ့တာလဲအဲ့ဒါရောဘာကြောင့်မတည်ငြဲသွားတာလဲခင်ဗ
ျကျွန်တော်တို့ဖော်ပြတာကတော့ဒီဖြစ်စရတက်ခါကမှဖြစ်စစ်အရေးတော်ပုံကြီးရှိတဲ့အချိန်ကြီးအမှန်ကြီးပါလေကြီးတဲ့အချိန်ကျတော့အဲ့ဒီရေးတော်ပုံကြီးရဲ့ရက်လက်ဖြစ်နိုင်ငံရေးပါတီတွေပေါ်လာတယ်အထူးသဖြင့်ဒီတော်ဆန်းစုကြည်တို့ရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအမ်တန်းကိုလူလူချားတဲ့မှာလူလူရဲ့အလေးထားမှုတမိုးထားမှုအရာဆုံးပါတီဖြစ်နေပါလေ။အဲ့ဒီအချိန်ကျတော့နိုင်ငံရေးပါတီတွေကစစ်မျက်နှာတစ်ဖက်ဖြစ်နေတယ်။ဒီလက်နက်တော်လိုင်းအင်အားစုတွေကစစ်မျက်နှာတစ်ခုဖြစ်နေတယ်။ဖြစ်နေတော့ဒီစစ်မျက်နှာနှစ်ခုကိုအာဏာသိမ်းအစိုးရကရင်ဆိုင်ဖို့တိုက်ခတ်ခဲ့တယ်။ဖြစ်ခဲ့တော့တစ်ခုကိုသူရှော့ပစ်ဖို့ဆိုတော့မှပြည်ရင်းငြိမ်းချမ်းရေးအတုအယောင်ဒီရင်းစိတ်ရစေးကြီးကိုသူလုံမှရမယ်ဆိုတဲ့ဥတာကိုသူစိတ်ကူးစိတ်ပန်ပေါ်တယ်အဲ့ဒီအချိန်မှာပဲပမာပြီးကွန်ဂရက်ပါတီကလည်းပြုတ်ကွဲတာနဲ့တော့တိုက်ဆိုင်နေတဲ့အချိန်မှာသူ့ရဲ့အခွင့်အာဏာတစ်ခုဖြစ်တယ်အဲ့ဒီပေါ်မှာကောက်ငင်းပြီးတော့မှဒီအပြစ်ခတ်ရစေးကြီးဆောင်ရွက်လိုက်ပြီးတော့မှတစ်ဖက်ကစစ်မျက်နှာကိုရှော့ချလိုက်တယ်လို့ကျွန်တော်မြင်ပါတယ
်အဲ့တော့ဟိုတစ်ဆက်ထဲပဲပေါ့နော်ဒီအစီရင်ခံစာမှာပါတဲ့အကြောင်းအရာပဲကျွန်တော်ထပ်ပြီးသိချင်တာအခုဒီဥဝင်လင်းတို့ပြုစုထားတဲ့ကျဲအရာဆိုလို့ရှိရင်ပမာပြမာဒီလက်နက်ကင်တိုက်ပွဲဝင်နေတဲ့တိုင်းသားအင်အားစုအဖွဲ့ပေါင်းအားလုံးဘယ်နှစ်ဖွဲ့လောက်တွေ့ရလဲခင်ဗျာ
သူနဲ့အပြစ်ခတ်ရက်တဲ့အဖွဲ့ကြီး18ဖွဲ့ရှိပါလေအဖွဲ့ကြီးတွေကတော့ကျွန်တော်တို့ဒီမှာဖော်ပြထားတာ21ဖွဲ့ရှိပါလေပြစ်မရက်ဆက်တိုက်နေကြတာဆိုရင်အဲ့ဒီအဖွဲ့ကကျွန်တော်ဒီမှာဖော်ပြထားတာ3ဖွဲ့ဖော်ပြထားပါလေ
အဲ့တော့အခုနောက်ပိုင်းမှာဖြစ်လာတဲ့အဓိကပြဿနာဘာဖြစ်လဲခုနပြောထားတဲ့ဒီတိုင်းရင်းသားတွေတန်းတူခွင့်ရေးဆိုတဲ့ကိစ္စတွေပဲလားနောက်ထပ်ပြဿနာအစ်စ်တွေရောတွေ့လာသေးလား
ပြဿနာအစ်စ်ကသူတို့2008အခြေခံဥပဒေတွေကပြည်ရတဲ့နဲ့ပတ်သက်ရင်ပြဋ္ဌာန်းလိုက်တဲ့ပုံမှန်ပေါ့ဗျာအဲ့ဒီပုံမှန်အရဆိုလို့ရှိရင်လက်နက်ကိုင်အားစုတွေအားလုံးဟာသံဝေကြီးဦးစီးချုပ်အောက်မှာနှာခံရမယ်2008အခြေခံဥပဒေကိုနှာခံရမယ်ဆိုတာမျိုးဖြစ်သွားတယ်ဖြစ်သွားတော့ဒီကိစ္စကတိုင်းရင်းသားတွေဘက်ကကြည့်လို့ရှိရင်တော်တော်မဖြစ်နိုင်တဲ့ကိစ္စဖြစ်သွားပြီ။ဒါကြောင့်လည်းဆိုရင်2008အခြေခံဥပဒေကသူတို့လူချင်းနဲ့မျိုးသားတန်းတူခွင့်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုဘလို့မှအာမခံဘူးဆိုတာမျိုးတွေ့ရတယ်။နောက်တစ်ခုကသူတို့တပ်ကိုဖျက်ဖို့ရတဲ့ဒီ BGF အတင်းလုတ်ခိုင်းတဲ့ကိစ္စကိုသူတို့ဘလို့မှလက်မခံနိုင်ဘူး။အဲဒီကိစ္စကိုမှန်မှန်ကန်ကန်မဖြေရှင်းမင်းနဲ့တော့တင်း2008ဆိုတာကြီးကိုပဲတိုင်ထားမယ်ဆိုလို့ရှိရင်တော့စေတားပေါက်ပဲဒီပြည်တွင်းသက်ပြတ်ချက်နဲ့ပုံမြင်နေရတယ်လို့ကျွန်တော်မှတ်စားပါတယ်။
အဲ့တော့ဒီလူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီအနေနဲ့ရောဒီကိစ္စကိုဘယ်လိုဖြေရှင်းပြည်လည်နိုင်လိမ့်မယ်လို့စဉ်းစားမိလဲခင်ဗျအ
ဲ့တော့အခုဒေါက်တာစုကြည်တို့အိတ်ဖွင့်ပေးစာပေးပြီးကမ်းလှမ်းတာရှိတယ်။နောက်ဆရာတကုံသားရာတို့ပန်ကြားကြတာရှိတယ်။ဒီပန်ကြားချက်ဒီအတိုင်းကျွန်တော်တို့တကယ်လို့ပဲသူမနာကုမနာပြည်ဆောင်ဆွေးနွေးဖြေရှင်းကြမယ်ဆိုလို့ရှိရင်တော့ဒီကိစ္စဘာမှအပြည့်လည်နိုင်ကြမှာရှိဘူး။အဲ့တော့ဆွေးနွေးဖက်တီအပေါ်မှာသူကအနေနဲ့တံမိုးထားဖို့လိုတယ်ရှင်နေပတိကိုကိုရှင်နေပတိပဲရင်းရင်းတိဆောက်မဲ့ကိုရဲ့တကယ်ဒီကိုရင်းချပြီပဲဆိုတဲ့စိတ်ကမျိုးနဲ့ချင့်ကပ်နေသလိုရှင်မပြည့်လည်နိုင်ကြမရှိပါဘူးဒါပေမဲ့ဒီရှင်နေပတိအပေါ်မှာလူသက်တရားချိုးမိုင်းခွဲဆက်ကြီးကောက်ဖွဲ့ပြီးတောင်းရန်သူတွေလို့ခင်နေသည်မြဆိုလို့ရှင်တော့ဘယ်လိုမှမပြည့်လည်နိုင်ပါဘူ
းအဲ့ခါကျတော့အခုပြီးခဲ့တဲ့တလောမှာပဲပေါ့နော်အစိုးရတစ်ကနေပြီးတော့ပြောရတယ်ဒီတိုင်းသားအဖွဲ့တွေငင်းငင်းဆွေးနွေးမယ်ဆိုလို့ရှိရင်တက်ဆိုင်ရာဒီပြည်နယ်လိုက်တိုင်းလိုက်အစိုးရအဖွဲ့တွေအကြောင်းကြပါအဲ့ရနေတဲ့စင့် တဖြည်းဖြည်းချင်းဆွေးနွေးသွားမယ်တဖွဲ့ချင်းဆွေးနွေးသွားမယ်ဆိုတာမျိုးငြင်းငြင်းဆွေးနွေးဖို့အတွက်ကိုလမ်းကြောင်းချထားတယ်ပေါ့အဲ့လမ်းကြောင်းအရာဆိုရောဘယ်လိုအခြေအနေဖြစ်လာနိုင်မလဲ
တိုင်းရင်းသားတွေ12ဖွဲ့စုဖွဲ့ထားတယ်ညညတော်တိုင်းရင်းသားလူမျိုးများဖက်ရကောင်စီပေါ့လားအဲ့ဒီကောင်စီရဲ့ကိုယ်စားလှယ်သူတို့စုဖွဲ့ထားတာရှိတယ်အဲ့ဒီကိုယ်စားလှယ်နဲ့ဆွေးနွေးတာဆိုတော့သူစတင်ထားတာရှိပါလေအဲ့ဒီတိုင်းသားစနစ်တကျနဲ့ဒီဘက်ကစစ်စုရတကကျူစုပြီးတော့မှပြည်သူချင်းဆွေးနွေးမယ်ဆိုလို့ရှိရင်ဆွေးနွေးပွဲကအပြည့်အစုံရောက်သွားနိုင်ပါလေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ကလည်းကျေးဇူးတင်ပါတယ်ဗျာ